ပဲခိုးတိုင်းတဲ့ကိုထိုင်းနိုင်ငံဘက်ကပြန်ဝင်လာတဲ့လုတ်သားဥယျာဉ်ဟာနေ့စဉ်အယောက်200နီးပါးရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေနဲ့ကျန်းမာရေးဝန်ထမ်းအချို့အစားမှတ်မြတာတာစစ်ဆေးမဲ့ကျန်းမာရေးပစ္စည်းမလုံလောက်တာတွေနဲ့ကြုံနေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကမြန်မာလုတ်သားတွေကိုကနဦးအနေဖြင့်လည်းကတော့ကိုယ်အိမ်မှာပဲကိုဟုံးကွာရတင်းထားဖို့ကျမကြီးဝင်ကြီးဌာနဘက်ကညွှန်ကြားထားပေမဲ့နောက်ပိုင်းမှာတော့သူတို့ကိုရက်ရွာဒေသအလိုက် community quarantine လို့ခေါ်တဲ့အားလုံးကိုစုပြီးတနေရာမှာတည်ကြထားစောင့်ကြည့်တာတွေလှုပ်လာခဲ့ပါတယ်။ဘကိုးတိုင်းတစ်ခုလုံးတွေ့မယ်ဆိုရင်ဝင်ရောက်လာသူစုစုပေါင်းဟာ1000ခွဲနီးပါးရှိတယ်လို့ဘကိုးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးညွန့်ရွှေကပြောပါတယ်။ပြန်လာသူတွေနဲ့ပတ်သက်လို့တည်ကြထားစောင့်ကြည့်နေတဲ့အခြေအနေကိုသူကပြောပြလာတာပါ။
ကျွန်တော်တို့ရှိမှာကတော့အခုဘယ်လိုအတိုင်းဒီလည်းပြောရရင်တော့ကျွန်တော်တို့ခေါင်းထဲရှိတယ်ကတော့3000တောင်းနေတော့ပါဖြစ်ဟုတ်တော့ကျွန်တော်ဒီမှာမကိုးနေနေတာဒီမှာခေါင်းကြီးလို့ခေါ်တာဒီ160လောက်ရှိပါတယ်ဖွဲ့ကြဘက်ကိုကျွန်တော်တို့အခုကြိုနေရတာတရားကို200အပဝင်းရှင်ခံကြိုရပါဆက်ဆက်ရမြို့နယ်ဒီပေါ်ဒီသူမြို့နယ်လိုက်တို့ကမြို့နယ်အုပ်ချုပ်မှုတွေဆက်သွယ်ပြီးတော့အဲ့ဒါသူမြို့တွေကဒါကြိုခိုင်းလိုက်တယ်နောက်တစ်ခါကကြိုခိုင်းလိုက်ကမ္ဘာ့ကျန်သေးတဲ့မြို့နယ်တွေရဲ့ကျွန်တော်တို့ကဝင်လာတဲ့လူတွေရောဒီမှာ facility quality ရှိကျွန်တော်တို့ဘကိုးတက်ကူတွေဒီအာသောကဘုံကြီးကြောင်းထဲမှာထားပ
ါဘကိုးတိုင်းမှာ covid ရောဂါကာကွယ်ရေးနဲ့ quarantine ထားရှိတဲ့အတွက်ဘကိုးတိုင်းတွင်မြို့နယ်28မြို့နယ်မှာတမြို့နယ်ကို7100ချထားပေးပေမဲ့လောက်ငအောင်စံမာရေးပစ္စည်းတွေမပေးနိုင်ဘူးလို့သူကဆိုပါတယ်ဒီလိုရက်ရွာဒေသအလိုက်တည်ကြားထားစောင့်ကြည့်ရမှာပဲခူးတိုင်းဒေသအတွင်းမှာစက္ကန့်200ကျော်တောင်ကူခရိုင်အတွင်းမှာစက္ကန့်200နီးပါးပြည်ခရိုင်အတွင်းမှာစက္ကန့်150နီးပါးတာယာဝတီခရိုင်မှာစက္ကန့်120ကျော်ရှိရမို့စုစုပေါင်းစက္ကန့်ပေါင်း900နီးပါးရှိနေပါတယ်ကွာရန်တင်းနေတဲ့သူတွေနဲ့ကျေးရွာအလိုက်ကျန်းမာရေးစောင့်ရှောက်မှုလုံဆောင်ပေးရမှာကျန်းမာရေးဝန်ထမ်းအင်အားနဲ့စောင့်ကြည့်လူဦးရေပမာဏမမျှတာတွေနဲ့ကြုံနေရတယ်လို့ပေါက်ခေါင်းမြုံနယ်စေယုံအုပ်ဒေါက်တာတိတ်တိတ်ထွန်ကပြောပါတယ
်quarantine ထားတဲ့ facility quarantine ထားတဲ့ပေါ့အရွာဒီမှာအဲ့လိုထားတဲ့နေရာဒီမှာကျွန်တော်ဆင်မတွေကသွားပြီးတော့ကြည့်ပေးတယ် home quarantine မှာတချို့ဟိုဗားလေးတွေဗားလေးဆိုရင်သူတို့ကြည့်ပေးတာမြေတားမြေလေးတွေရှိပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အခက်အခဲရတော့ဘာဖြစ်သွားရေးနာရေးပေါ့ကျွန်တော်ဆင်မတွေကဟိုဗားလေးက6ရောင်မှာဆင်မတယောက်ဖြစ်ရှိတာမျိုးပေါ့ဆင်မနဲ့အဲ့မှာဒီချက်နှစ်တရားဖြစ်ရှိတာဒါတော့ဒါဒီမှာရှိပါတ
ယ်။နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကပ်ရောဂါကြီးအသွင်တန်းဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့ကျန်းမာရေးနဲ့အာဂစာဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကကြေညာထားတာရှိပါတယ်။လက်ရှိကိုဗစ်ရောဂါကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံဘက်ကပြန်လာသူတွေပါဝင်လာတာကြောင့်ပိုင်းတွေဘက်ကလည်းအသေးအချာစောင့်ချက်ကြည့်ရှုဖို့ကလည်းကျေးရွာတွေမှာအခက်အခဲတွေရှိနေပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေတင်ပြပို့နေတာဖြစ်ပါတယ်ရှင်။